Rohingya ကို ဖိနှိပ်တဲ့မြန်မာစစ်တပ်ရဲ့ပြင်းမှုကျူးလွန်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအတိလင်းသတ်မှတ်ကြေညာဖို့ American နိုင်ငံသား၏ဝန်ကြီး Mike Pompeo ကိုဝါရင် American ထွက်လွတ်တော်အမတ်တချို့ကထပ်မံဖိအားပေးတိုက်တွန်းလိုက်ပါတယ်။ဒီရာနဲ့ပတ်သက်ပြီးဆက်ပြီးတင်ပြရမယ်ဆိုရင်ဒီဇင်ဘာလ4ရက်မနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှတန်အမတ်သစ်ခန့်ဖို့သမ္မတကအမည်စင်းတင်သွင်းခြင်းခံရသူတွေကိုကြားနာပွဲလုပ်ခဲ့ပါတယ်။အဲဒီမှာကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဖြစ်သမ္မတဒေါ်နယ်ထရန့်ကအမည်စင်းတင်သွင်းထားတဲ့လက်ရှိအမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှဒေသဆိုင်ရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီလဲတက်ရောက်ထွက်ဆိုခဲ့ပါတယ်။အခုလိုဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးတဦးကြားနာပွဲရှိနေချိန်မှာအမေရိကန်အထက်လွှတ်တော်အမတ်တချို့ကမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုပြင်းပြင်းထန်ထန်အရေးယူနိုင်ရေးအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo အနေနဲ့ genocide လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်ကြောင်းတရားဝင်သတ်မှတ်ကြေညာဖို့ဖိအားပေးပြောဆိုခဲ့တာပါ။အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါယစ်ဒီမိုကရက်အထက်လွှတ်တော်အမတ် Edward Markey ကကြားနာပွဲမှာအခုလိုပြောသွားပါတယ်
။ It's important to know whether this administration thinks it's ethnic cleansing. Is itA crime against humanity? Is it genocide?
Let's see, Americans who are in an ethnic cleansing, Lumiozu, like Sinin Pesha Mupshi Samamala, Damamo genocide, Lumiodon Sapsha Mupshi crime against humanity, Luzaru Boy Yazuo Julo Mupshi Samamala, Sura Sinsin Lin Sibu, Lon Yijibare, Dilo Sama Kowa Jet Tok Jambu, Asura Nine, Bello Sizin Sinile, Parule Sura General Dangima Muarare, Lon Yapia Delu.ကျွန်တော်ကမ္ဘာနိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုဘယ်လိုသတ်မှတ်မလဲဆိုတာအမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်အပေါ်မှာမူတည်နေပါတယ်
။ဒါပေမဲ့အမေရိကန်အစိုးရထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ပထဝီနိုင်ငံရေးအရာပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ရေးကိစ္စမတူညီတဲ့သဘောထားတွေရှိနေတယ်လို့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဝင်ဝါယစ် Republican အထက်လွှတ်တော်အမတ်မာကိုရူဘီယိုကထောက်ပြပါတယ်။ဒါကြောင့်ရိုဟင်ဂျာ9သိန်းကျော်အတင်းကျပ်မောင်းထုတ်ခံရမှုနဲ့ပတ်သက်လို့စုံစမ်းအစီရင်ခံစာရေးသားတဲ့အထက်မှာ genocide ကျူးလွန်ကြောင်းနိုင်ငံသားဝန်ကြီးပွန်ပီယိုကိုအမေရိကန်နိုင်ငံသားရေးဌာနအရှိတောင်အာရှဒေသဆိုင်ရာဘယူရိုအနေနဲ့အကြံပြုရေးသားထားတာရှိမရှိဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကိုမစ္စတာရူဘီယိုကအခုလိုမေးခွန်းထုတ်သွားပါတယ်
။ We're just playing games with names here. Our words and titles for what we want to call this ethnic cleansing is genocide.
ဘလို့ကောင်းစဉ်ပေးတတ်မှတ်ခေါ်ဝေါ်မလဲဆိုတဲ့အပေါ်မှာလက်ပတ်ညှဉ်းခုံသလိုဖြစ်နေပါတယ်။ကျွန်တော်တို့အမှတ်တတ်မှတ်တဲ့ ethnic cleansing ဆိုတာလဲကျွန်တော်စိုက်ပဲဖြစ်ပါတယ်အရေးယူအပြစ်ပေးဖို့အစာပြိုးစေတဲ့ဥပဒေကြောင့်ဆန်ရအတုံးလုံးဖြစ်တဲ့အတွက်တချို့သူတွေကပထဝီနိုင်ငံရေးအနေအထားအမြင်အရဒီနဲ့ပိုပြီးကြေကြေပန်းပန်းလှုပ်ချင်ဖို့မရပါဘူးကျွန်တော်အနေနဲ့သိချင်တာကကျွန်တော်စိုက်ဆိုတာတတ်မှတ်ဖို့အကြံပြုခဲ့သလားဆိုတာပါပဲ
ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့သူအနေနဲ့ဒီရိုဟင်ဂျာအကျက်အတဲနဲ့ပတ်သက်လို့အခုလိုပဲအထက်လွှတ်တော်မှာမနစ်ကကြားနာပွဲပြုလုပ်ရမှာသူထွက်ဆိုခဲ့တဲ့ပုံစံမျိုးကိုပဲပြန်ပြီးညွှန်ပြီးတော့ထွက်ဆိုသွားပါတယ
် I am now in a position to say we fully supported that across our building including within the East Asian Pacific Bureau I hope you will be fair to me now with regards to
လွှတ်တော်မှတ်တမ်းမှတ်တဲ့ genocide ဆိုတာကိုကျွန်တော်တို့ပြည့်ဝထောက်ခံတယ်ဆိုတာစစ်တောင်အာရှဆိုင်ရာဘယူရိုအပါအဝင်ကျွန်တော်ယူထားတဲ့တာဝန်အရပြောနိုင်ပါတယ်အခုချိန်မှာဘာမှတရားဝင်ဆုံးဖြတ်မကျင်ညာသေးတဲ့အခေါ်ပေါ်နဲ့ပတ်သက်ပြီးတော့လူကြီးများများအနေနဲ့ကျွန်တော်အပေါ်မှာမျက်မျက်တတမြင်နိုင်မယ်လို့မျှော်လင့်ပါတယ် Crimes against humanity ဒါမှမဟုတ် genocide ဆိုတဲ့ဥပဒေကြောင်းတတ်မှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ဌာနထဲမှာကြွန့်ကျင်သူတွေအများကြီးရှိနေပြီးတော့ဒီအတွက်လည်းရရှိထားတဲ့အချက်လက်တွေနဲ့တုံ့တက်နေပါတယ်
သူအနေနဲ့လွတ်တော်အမတ်ရူဘီယိုထောက်ပြခဲ့တဲ့ဒီပထဝီနိုင်ငံရေးအမြင်ရှိနေကြောင်းကိုလည်းဝန်ခံပြောဆိုသွားပါတယ
်။ And I think Senator Rubio you're correct we don't want to tie the hands of our secretary.
လွတ်တော်အမတ်ရူဘီယိုပြောတာမှန်ပါတယ်။ကျွန်တော်တို့အနေနဲ့တင်းမာတဲ့သဘောထားမရှိကြပါဘူး။ကျွန်တော်တို့နိုင်ငံသားရေးဝန်ကြီးအနေနဲ့သတင်းချက်လက်အားလုံးကိုနားထောင်ဖို့နဲ့လေ့လာဆန်းစစ်ဖို့လိုအပ်ပါတယ်။ရနိုင်တဲ့အချက်လက်တွေကိုကျွန်တော်တို့ဆက်ပြီးတော့စုဆောင်းမှာဖြစ်ပါတယ်။တစ်ဖက်မှာလည်းလူကြီးမင်းတို့သိစေချင်တာကရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့နိုင်ငံတကာသတင်းမီဒီယာတွေတွားရောက်ခွင့်အကြီးအကျယ်ကန့်သတ်ထားတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့အဲ့ဒီကိုတွားခွင့်ရဖို့ဖိအားပေးနေပါတယ်။ရနိုင်မများအချက်လက်တွေကိုလည်းစုဆောင်းနေပါတယ်
။အရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်း Rex Tillerson လက်ထက်2018ခုနှစ်နိုဝင်ဘာလ22ရက်နေ့မှာရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေအရ Ethnic Cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ရာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာခဲ့ပါတယ်ရှင်